ရှမ်းပြည်နယ်မြောက်ပိုင်းတမရုံနဲ့တအောင်းလက်နက်ကင် TNL တို့ထိတွေ့တိုက်ခိုက်မှုရှိနေတဲ့ကြောင်မဲမြို့နယ်တဝက်ကကြေးရွာဒေသခံတထောင်လောက်ဟာထွက်ပြေးတင်းရှောင်နေရပြီးတော့ဒီကနေ့မိုင်းငော့ကြေးရွာအုပ်စုနာကခုံငင်းကြေးရွာတွေကိုလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲခဲ့ပါတယ်။ကြောင်မဲမြို့နယ်ကကယ်ဆယ်ရေးအဖွဲ့တွေကတော့ဒေသခံတွေကိုခေါ်ယူခဲ့ထုတ်နိုင်ဖို့ကြိုးစားနေပေမဲ့နေမည်မအေးချမ်းသေးတာကြောင့်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကတင်ပြပေးပါမယ်ရှင်။
ကြောင်မဲမြို့နယ်ခုံငင်းကြီးရွာတဲကိုဒီနေ့နိုဝင်ဘာ20ရက်မနက်ပိုင်းမှာလက်နက်ကြီးကြီးစံကြားရောက်ခဲ့ပြီးနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နန်းဆန်မြို့နယ်တချို့နေရာတွေမှာတပ်မတော်နဲ့တိုက်ပွဲဖြစ်တာရှိပေမဲ့လက်နက်ကြီးကြားရဲခုံငင်းကြီးရွာဘက်မှာတော့တပ်မတော်နဲ့တိုက်ခိုက်တာတွေမရှိကြောင်းတပ်အောင်လက်နက်ကိုင်တရားနယ်လေးပြောခွင့်ရဘိုးမှူးတားအိုက်ကျော်က VOA ကိုပြောပါတယ်။
ကုန်းဝန်ထမတဲ့ကွမရှိဘူးဒါနဲ့ဒီကပ်ပက်ကမိုင်းငေါ်တက်ကနေဒီနေ့ဒီလမ်းကြီးထားတယ်မင်းလည်းကအစနိုင်ကြီးကနေဆက်လက်နိုင်ပါသေးတယ်တော်တော်ကြည့်အလုံးစမ်းကြည့်ရှိ
တက်မတော်နဲ့ TNL နေရိုင်းလိုလိုဖြစ်ပွားနေတဲ့တိုက်ပွဲကြီးကြောင့်လုပ်ငန်းခွင်မဝင်နိုင်ပဲပိတ်မိနေတဲ့ဒေသခံတွေကစားနပ်ရိက္ခာပြက်လက်မှုကြီးရှိနေလို့အထောက်ပံ့တချို့ကိုပေးထားရကြောင်းဘိုးမှူးတားအိုက်ကျော်ကပြောပါတယ်ခုံငင်းကြီးရွာတဲ့ကိုလက်နက်ကြီးကြားရေးကိစ္စနဲ့ပတ်သက်ပြီးအရှိမျောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမှုကြီးဝင်းထွတ်လေးကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုနိုဝင်ဘာ10ရက်လောက်ကစပြီးခက်စိတ်စိတ်ဖြစ်လာတဲ့တပ်မတော်နဲ့ TNL တိုက်ပွဲကြီးကြောင့်ကြောင်မဲမြို့နယ်တဲကကြီးရွာဒေသခံတထောင်ကျော်လောက်ဟာထွက်ပြေးတင်းရှောင်နေရကြောင်းပရာဟိတကုညီရေးအဖွဲ့တွေကပြောပါတယ်။တိုက်ပွဲကြီးရှိနေတဲ့ကြီးရွာကဒေသခံတွေကိုကယ်ထုတ်ပြီးကြောင်မဲမြို့နယ်ကယာယီစခန်းတွေကိုရွှေ့ပြောင်းပေးဖို့စ조사နေပေမဲ့တိုက်ပွဲကြီးကြောင်းကယ်ဆယ်ရေးအဖွဲ့ကြီးမသွားနိုင်သေးကြောင်းကြောင်မဲမြို့နယ်နန်းခုံပရာဟိတအဖွဲ့ကကိုဆိုင်ပြီးကပြောပါတယ
်ဒီခုံမြို့နားမှာတော့နေရာကျော်တော့ကြားတယ်ကိုဒီပရိုက်တာဖတ်ကြည့်ပြီးတော့ဘွားတော့စ조사နေကြတယ်ဒါပေမဲ့ရှင်ရကလူနေလာတာဆိုတော့ဒီနေတိုင်းမနေဘူးဖြစ်နေတယ်ကိုဟုတ်အဲ့လည်းကြီးတယ်သွားလို့ပဲဆိုတော့အဲ့တော့ကျွန်တော်လည်းမသွားရဲဘူးပေါ့ဗျာဖရိုက်တာကားတွေကသွားလို့မရဘူးပေါ့လို့ဖြစ်နေလမ်းလမ်းဆက်တော်ကြီးကလည်းနည်းနည်းခက်ခဲပေါ့
တိုက်ပွဲကြီးကြောင့်တိမ်းရှောင်နေရတဲ့မိုင်းခေါက်ကြီးရွာအုပ်စုကဒေသခံတွေကို TNL ဘက်ကစောင့်ရှောက်ထားကြောင်းမိုင်းခေါက်ဒေသခံခန်းလင်းကအခုလိုပြောပါတယ
်အကုန်လုံးစစ်သေးဒီမှာနောက်မှာရောက်နေတယ်လေးရဲ့ဒီနေ့ပါငါနဲ့ရှိတယ်ချင်းနေရသူတို့ကပြောတာမပေးကျန်သေးဆိုတော့တော့အခြေအနေမကောင်းသေးဘူးပြီးတော့အခြေအနေကောင်းမှမြင်မှပဲသိချင်ပါတယ်စိတ်ရင်းအကုန်လုံးယူထားတယ်ဒီကြီးရောကလေးရောအကိုကားတွေရောတဲ့
ပြီးခဲ့တဲ့ရက်ပိုင်းတွင်းကလည်းမိုင်းငော့တက်စကန်းကနေပြစ်ခတ်မှုကြောင့်အာပြောင်ကြေးရွာတွေကိုလက်နက်ကြီး10လုံးလောက်ကြားရောက်ခဲ့ပြီးမွေးမြူရေးချံတချို့နဲ့လူ၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးစံတချို့လည်းကြန့်ရှိခဲ့ကြောင်းသတင်းမီဒီယာတချို့မှရေးသားဖော်ပြကြပါတယ်နိုဝင်ဘာ16ရက်နေ့ကတော့ရပ်ဘတ်အဖွဲ့စည်း90ကျော်ကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးအရေးပေါ်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပါ။အဲ့ဒီထုတ်ပြန်ချက်မှာအော်တိုဘာလကနေလက်ရှိအချိန်ထိတိုက်ပွဲဖြစ်ပွားနေတဲ့ကာလအတွင်းမှာအရက်သားပြည်သူ30ကျော်လောက်ထိခိုက်ဒဏ်ရာရပြီးအနည်းဆုံး5ယောက်သေဆုံးခဲ့ကြောင်းနဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုထားပါတယ်။